Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50နဲ့ဆိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမစားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
မိင်္ဂလာညချမ်းပါရှင်ကျမတင်ကြီးခြိုက်ပါစပိန်နိုင်ငံတစ်စီးတစ်လုံးနဲ့ရှိရထောက်ခံတဲ့အနေနဲ့တိတ်နေချီတဲ့လူတို့ဒီကနေ့ချိတက်ခဲ့ကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ပတ်သက်တဲ့ဆွဲချက်တွေကိုအထူးခုံရုံးကလက်ခံလိုက်ပြီးလို့သတင်းဌာနကြီးတွေကဖော်ပြနေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
သူကနဲ့တက်မလို့ဆက်တော့ကျွန်တော်တိုင်းနာလက်နက်အဖွဲ့ကြီးတွေကတော့တူညီတဲ့သဘောထားကတော့ဒုတိယပင်လယ်စီးရေးမှာတော့ကျွန်တော်တို့အချိန်ပြီးပြီးတော့လုပ်ခဲ့ရတာတွေရှိတယ်။ဒါကြောင့်မို့လို့ကျွန်တော်တို့အခြေလှယ်ဖြစ်မှုတွေမှာတော့အနည်းနဲ့များအနိုင်ကျတယ်
။ဘုအမျိုးသားလူမျိုးရဲ့အဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြရပါမယ်။ဒါအပြင်အီရတ်နိုင်ငံကမိန်းလေးငယ်တွေ ISIS စစ်သွေးကြွအဖွဲ့ရဲ့ပြန်ပေးဆွဲခံရမှုကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုအကြောင်းကောက်နှုတ်တင်ပြခြင်းနဲ့မြမရေးတွေ့ဆုံမြန်မြန်ကန်ကိုနှားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုက်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်။စပိန်နိုင်ငံတစ်စီးတစ်လုံးနဲ့ရှိရထောက်ခံကြတဲ့ဘာစီလိုနာမြို့ကလူမှုချီတက်ပွဲကိုလူပေါင်း300,000ပါဝင်ခဲ့တယ်လို့ရဲကပြောပါတယ်။ကတလိုနီးယားအစိုးရကိုဖျက်သိမ်းပြီးခွဲထည်ရေးလှုပ်ရှားမှုကိုချေမှုန်းလိုက်တဲ့စပိန်အစိုးရရဲ့ဆောင်ရွက်ချက်ကိုထောက်ခံတဲ့အနေနဲ့ကတလိုနီးယားရဲ့မြို့တော်မှာလူမှုချီတက်ပွဲကိုကျင်းပတာပါ။တချိန်ကကိုယ်ပိုင်အုပ်ချုပ်ခွင့်တူတူတန်တန်ရခဲ့တဲ့ကတလိုနီးယားဒေသကိုစပိန်ဗဟိုအစိုးရကလွှဲပြောင်းရယူလိုက်တဲ့အပေါ်ဒီမိုကရေစီနည်းကြံငြိမ်းချမ်းစွာဆန့်ကျင်ချဖို့ယာရုကဖေရှားခံရတဲ့ကတလန်ခေါင်းဆောင်ကာစ်ဖျူရှ်ဒမွန်ကတိုက်တွန်းနေပါတယ်။ကတလန်အစိုးရကိုကတလန်ဒေသဆိုင်ရာလွှတ်တော်ကသာဖျက်သိမ်းနိုင်အခွင့်အာဏာရှိတယ်လို့ကြိုတင်အသံသွင်းထားတဲ့ကြီးညာချက်ထဲမှာမစ္စတာပျူရှ်တမွန်ကပြောဆိုပြီးလွတ်လပ်တဲ့နိုင်ငံတစ်ခုတည်ဆောက်နိုင်ရေးဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချန်နေတုန်းကကာတလန်လွှတ်တော်မှာစပိန်နိုင်ငံကနေလွတ်လပ်ရေးရှုရေးထောက်ခံမဲခွဲခဲ့ကြပြီးနိုင်ပိုင်းအချိန်မှာပဲကာတလန်လွှတ်တော်ကိုစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကဖျက်သိမ်းလိုက်တာပါ။ဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းပြီးနောက်မှာကတလန်ရွေးကောက်ပွဲတွေကိုအချိန်ဆော့ပြီးဒီဇင်ဘာလ21ရက်နေ့မှာကျင်းပဖို့စပိန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှူကဟိုတယ်ကိုအယ်ရှာဘတ်စစ်သည်ကြွားတွေဝင်ရောက်စီးနှက်တိုက်ခိုက်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရမှုတွေဖြစ်ခဲ့ပြီးနောက်မှာတော့ဆိုမာလီယာရဲကြုံနဲ့ထောင်လိုင်းအကြီးအကဲတို့ကိုယာရုကနေဖယ်ရှားလိုက်ပါတယ်။မြို့တော်မိုဂါဒီရှူကနာမည်ကျော်နာဆာဟက်ဘလော့2ဟိုတယ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ23ယောက်တေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်ဒါဇင်နဲ့ခြီးပြီးလဲဒဏ်ရာရသွားပါတယ်စစ်သွေးကြွတွေကမနေ့စနေနေ့တုန်းကဟိုတယ်အဝင်ဂိတ်ကိုကားဘုံခွဲတိုက်ခိုက်ပြီးနောက်မှာဟိုတယ်အတွင်းကိုဝင်ရောက်တိုက်ခိုက်ခဲ့တာပါတိုက်ခိုက်သူ2ဦးကိုဖမ်းဆီးရထားပြီးနောက်ထပ်2ဦးကတော့တည်သွားပြီဖြစ်တယ်လို့ရဲကပြောပါတယ်ဟိုတယ်အတွင်းတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်စစ်သွေးကြွအဖွဲ့ကတော့ပြောဆိုထားပါတယ်တိုက်ခိုက်ခံပြီးနောက်မှာတော့ဆိုမာလီရဲတပ်ဖွဲ့တမူဗိုလ်ချုပ်ကြီးအဗ္ဒူဟာကင်ဒါဟီယာဆိုင်နဲ့ထောက်လိုင်းအကြီးကအဗ္ဒူလာဟီမိုဟာမက်အလီဆာဘလိုရှိတို့ကိုယာဒူးကနေထုတ်ပယ်လိုက်ပြီဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးအဗ္ဒူရာမန်အိုမာအော့စမန်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေကြေညာခဲ့ပါတယ်။မနေ့စနေနေ့ကပဲလွတ်တော်အဆောက်အုံအနီးနားမှာလည်းဒုတိယမြောက်ကားဘုံကွဲခဲ့ပါတယ်။အဲ့ဒီကားဘုံကွဲမှုမှာတော့အပျက်စီးဘလောက်ရှိတယ်ဆိုတာမသိရသေးပါဘူး။မိုဂါဒီရှူးမြို့တွေကလူစီကအရက်မှာဂုံတင်ကားဘုံကြီးပောက်ကွဲမှုကြောင့်အနည်းဆုံးလူပေါင်း358ဦးသေဆုံးခဲ့ပြီးသတင်းနှစ်ပတ်အကြာမှာအခုကားဘုံခွဲတိုက်ခိုက်မှုနှစ်ခုထပ်ပြီးတော့ဖြစ်ခဲ့တာပါ။အောက်တိုဘာ14ရက်နေ့ကတိုက်ခိုက်မှုဟာအယ်ရှာဘတ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဆိုမာလီအစိုးရကပြစ်တင်ပြောဆိုထားပေမဲ့စစ်သွေးကြောအဖွဲ့ဘက်ကတော့ဝန်ခံပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်ရုရှားရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွင်ပထမဆုံးဆွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်တဲ့အကြောင်းသတင်းဌာနကြီးတွေကဖော်ပြနေကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့ ဆောင်းသန်းစစ်ဆေးမှုရလဒ်တွေအပေါ်အထူးခုံရုံးရဲ့ဆောင်းရွက်ချက်နဲ့ပတ်သက်ပြီးCNN သတင်းဌာနကပြီးခဲ့တဲ့တောက်ချာနေ့ညနေခင်းမှာအစောဆုံးဖော်ပြခဲ့ပါတယ်။ဆွဲစစ်တင်ခံရတဲ့ဘယ်သူမှမဆိုအစောဆုံးတနင်္လာနေ့ကစပြီးဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့လဲဆိုထားပါတယ်။ဘလို့ဆွဲချက်တင်နဲ့ဆွဲဆိုထားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Reuters ဟောစထရီချာနယ်နဲ့NBC သတင်းဌာနတို့ကလည်းလာလူသတင်းတွေထုတ်ပြန်ထားပါတယ်။သတင်းနဲ့အားလုံးကတော့အမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားထားပါတယ်။သမ္မတတော်နဲ့ထရန့်ကတော့ဗာဂျီးနီးယားပြည်နယ်စတာလင်ကသူပိုင်ထရန့်နက်ရှင်နယ်ဂေါကလပ်ကိုမနစ်စနေနေ့ကရောက်ရှိနေပါတယ်။မနေ့ကအထိတော့ ရောဘတ်မူလာရဲ့အထူးစုံစမ်းရေးအဖွဲ့နဲ့အလို့တူလုပ်နေတဲ့ရှင်းတွေဒီဟာဝါရှင်တန်ဒီစီမှာရှိတဲ့ပြည်သူ့တရားရုံးနဲ့ကိုတောက်ချာနေကဝင်သွားတာတွေ့ရတယ်လို့လည်းCNN ကဖော်ပြထားပါတယ်။ရောဘတ်မူလာကတော့ဒီစုံစမ်းစစ်ဆေးမှုအချက်လက်တွေနဲ့ပတ်သက်လို့ရင်းကုန်နှုတ်ပိတ်ညင်းနေပြီးဒီကိစ္စနဲ့ပတ်သက်လို့မီဒီယာတွေရဲ့ဖော်ပြမှုတွေအပေါ်မေးမြန်းမှုတွေကိုလည်းအထူးစုံစမ်းရေးမှ
တပ်ဖွဲ့ဝင်အနည်းဆုံး73ဦးသေဆုံးသွားခဲ့ပါတယ်။မတည်မငြိမ်ဖြစ်နေတဲ့ခွန်ဒုစီနယ်တွင်းကခန်အဘတ်ရဲတပ်ဖွဲ့ကန်တစ်ခုကိုလက်နက်အပြည့်စုံနဲ့သဘုံတွေကဝင်ရောက်စီးနှင်တိုက်ခိုက်ခဲ့ရာကြောင့်ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့တောင်ရှိသူတွေကပြောပါတယ်။တိုက်ခိုက်ခံရချိန်မှာရဲတပ်ဖွဲ့ဝင်74ဦးစခန်းမှာအဆောင်တောင်ဝင်ယူထားတဲ့အကြောင်းမြို့နယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ရဲတပ်ဖွဲ့ဝင်တဦးကတော့လွမြောက်လာခဲ့ပါတယ်။တိုက်ခိုက်သူတွေကလက်နက်တွေ၊ကြီးတွေ၊စစ်တပ်သုံးတန်ရက်ကကားတစ်စက်တို့ကိုယူဆောင်သွားခဲ့ပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်တာလို့တာလီဘန်တွေကပြောဆိုပြီးတော့တိုက်ခိုက်မှုအတွင်းအောက်ခံရဲတပ်ဖွဲ့ရဲ့တပ်မှုအပါအဝင်18ဦးကြာဆုံးပြီးတော့သဘုံတိုက်ခိုက်ရေးသမားတဦးသေဆုံးခဲ့တယ်လို့ပြောပါတယ်။လုံခြုံရေးစခန်းကိုလည်းသဘုံတို့တင်ယူလိုက်တယ်လို့တာလီဘန်တွေကပြောပါတယ်။တာလီဘန်ပြောခွင့်ရတွေကတော့အောင်ပွဲနဲ့ပတ်သက်ပြီးပူပူသားသားပြောလို့ရှိတာဖြစ်ပါတယ်။နိုင်ငံရှိပိုင်းကာစီပြည်နယ်မှာလည်းမနေ့စနေနေ့တုန်းကသဘုံတို့ရဲ့လက်ချက်ကြောင့်ရဲတပ်ဖွဲ့ဝင်အနည်းဆုံး9ဦးသေဆုံးခဲ့ကြောင်းအောက်ခံတာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
။ New American Stand ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဖိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်လွှတ်တော်အဆောက်အုံတွေအပေါ်နဲ့အနီးတစ်ဝိုက်မှာတရားမဝင်ဒရုန်းယာဉ်လွှတ်တင်ခဲ့မှုနဲ့ပတ်သက်ပြီးနိုင်ငံသားသတင်းထောင်နှစ်ဦးနဲ့မြန်မာအလွတ်တန်းသတင်းထောင်တဦးတို့ကိုဆွဲချက်တင်ထားတဲ့အကြောင်းရဲကဒီကနေ့ပြောပါတယ်တူရကီရေဒီယိုနဲ့ရုပ်သံရဲ့သတင်းထောက်တွေဖြစ်တဲ့မလေးရှားနိုင်ငံသားမော့ချွိုင်လင်းနောက်စင်ကာပူနိုင်ငံသားလော်ဟွန်မင်းနဲ့သူတို့ကိုဘာသာပြန်လှုပ်ပေးသူပြည်တွင်းကအလွတ်တန်းသတင်းထောက်ကိုအောင်နိုင်စိုးတို့ကိုလွတ်တော်အဆောက်အုံပေါ်မှာဒရုန်းယာဉ်လွှတ်တင်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ချာနေ့ကဖမ်းဆီးခဲ့တာပါပို့ကုံသွင်းကုံဥပဒေနဲ့သူတို့၃ဦးကိုဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားရင်တော့ထောင်ဒဏ်၃နှစ်ကျော်အထိကြာခံရနိုင်ပါတယ်ချုပ်ရဲ့ယမန်15ရက်အပြီးမှာသူတို့အမှုကိုစတင်ကြားနာမယ်လို့လည်းရဲကပြောပါတယ်ဖန်စီကန်သတင်းထောက်တွေကဒရုန်းရှင်ကိုခွင့်ပြုချက်မရှိဘဲတင်သွင်းခဲ့တာလို့ရဲမှူးဆန်းအောင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဆလို့ဖန်စီခံခဲ့ရတဲ့သတင်းထောက်တွေကိုမိသားစုဝင်တွေနဲ့တွဲခွင့်မရသေးတဲ့အကြောင်းလဲမိသားစုဝင်တဦးကပြောပါတယ်။မလေးရှားနဲ့စင်ကာပူနိုင်ငံသားတွေကိုဖမ်းထားတဲ့အကြောင်းသက်ဆိုင်ရာတန်ယုံတွေကိုအကြောင်းကြားထားပြီးဖြစ်တဲ့အကြောင်းပြည်ချိုင်းဝန်ကြီးဌာနကမနေ့စနေနေ့ကကြေညာချက်ထုတ်ထားပါတယ်ရှင်။
ထဝံသမရစိုင်ယံဝါဟာစနေနေ့ကစတင်ပြီးတော့ခီးထွက်ခွာသွားပြီးတော့ဒီဘက်မှာတရုတ်နိုင်ငံဘက်ကတော့မကြည်မလင်ဖြစ်နေပါတယ်ထဝံသမရစိုင်ယံဝါရဲ့သတင်းတပတ်ကြာခီးစဉ်အတွင်းမှာတော့ပစိဖိတ်ကျွန်းပေါ်ကမဟာမိတ်သုံးနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်တူဘလူဆော်မွန်အိုင်လန်နဲ့မာရှယ်အိုင်လန်တို့ကိုဟိုနိုလူးလူးအမေရိကန်ပိုင်းနဲ့ဂွမ်ကျွန်းတို့ကနေတဆင့်တွားရောက်ခဲ့တာဖြစ်ပါတယ်ဒီမိုကရေစီစနစ်အစိုးရတရက်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုတရုတ်ရဲ့အချုပ်အခြာအာဏာပိုင်ဖြစ်တရုတ်ဘက်ကပြောဆိုနေတာဖြစ်ပြီးတော့ထိုင်ဝမ်သမ္မတဆိုင်ကတော့တရုတ်ထံကနေတရားဝင်လွတ်လပ်ရေးရဖို့ကြိုးစားနေတယ်လို့လည်းယုံကြည်ထားပါတယ် Taiwan Lumiai Apoy Apo Lemar at the Lengari Mabimi on Shaunen in it, American Rubaga, Taiwan Tama Sayan Wango, American Bidangu at Twin Wayo Quim, Abusin Bulu, Tuning Jai Tana Biogoya, Jan Shuanga, Piovari, Taiwan Tamagara, Duman in a Tione, Ninja Ego, Tintalo Jan, Taiwan, yet Democracy Net, Longo Ego, Gagazama, Pidelu, Piovari.
ပြီးခဲ့တဲ့သတင်းပတ်လုံးကလည်းထိုင်ဝမ်သမ္မတဆိုင်ဝမ်အနေနဲ့အမေရိကန်ပြည်ထောင်စုအတွင်းကနေတဆင့်ခီးသွားရောက်ခဲ့တာဟာတရားဝင်ခီးစဉ်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုခဲ့ပါတယ်ခင်ဗျာပြီးခဲ့တဲ့လကကတ်ဒေတာလွတ်လပ်ရေးပြည်သူ့ဆန္ဒခံယူပွဲနောက်ပိုင်းယာဒုကဆင်းပေးဖို့ဖိအားပေးခံရတဲ့အီရတ်ကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရဲ့သမ
ဒီကနေ့ဒီနေ့ဆောပိုင်းမှာတော့ဖလော်ရီဒါပြည်နယ်တောင်ဘက်ဆွန်းကို မုံနိုင်ကဥတီတိုက်ခတ်သွားခဲ့ပါတယ်ဒီကနေ့တနင်္ဂနွေနေ့စောပိုင်းမှာတော့ဘာမာကျွန်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်အပူပိုင်းမုံနိုင်ဖိလစ်ပါစနေနေ့နေ့လယ်ပိုင်းကကျူးပါနိုင်ငံကမ်းလွန်မှာစတင်ဖြစ်ပေါ်ခဲ့ပြီးတော့အလင်းမြန်ရွေရှားနေတယ်လို့လည်းမြို့သားဟာရီကိန်းဆောင်ကြီးဌာနNHC ကပြောပါတယ်စနေနေ့နောက်ပိုင်းကတော့ဖလော်ရီဒါကီးတွေရဲ့တောင်ဘက်85မိုင်အကွာအယောက်မှာဖိလ
နောက်ဆုံးရသတင်းတွေကိုမတ်သိမ့်ကြီးထိုင်းနဲ့ကိုရင်နိုင်ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍအလဲဖြစ်ပါတယ်ရှင်ပြီးခဲ့တဲ့27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းတွေကိုလွှတ်တော်တင်ဖို့ပြင်ဆင်နေကြပြီလို့အပြည့်ရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်တူကပြောဆိုလိုက်ပါတယ်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
လာမယ့်ဒီဇင်ဘာလတဲ့ကျင်းပနိုင်ခြင်းရှိတဲ့တတိယအကြိမ်27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေညီလာခံမတိုင်ခင်ကျင်းပနိုင်ရေးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွေ့အမှုအဖွဲ့ဝင်တွေဆွေးနွေးနေကြတာဖြစ်ပါတယ်။နေပြည်တော်မျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာအောက်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကအဓိကဆွေးနွေးခဲ့တာတွေကိုတော့ UPDJC အတွေ့အမှုအဖွဲ့ဝင်လည်းဖြစ်အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့လည်းဖြစ်တဲ့ PLL ရဲ့ဗဟုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခင်မြင့်ထွန်းကအခုလိုပြောပြပါတယ်
။အော်တိုဘာ30နဲ့31ရက်နေ့မှာကျွန်တော်ပြည်ထောင်စုငြိမ်းချမ်းရေးကိုကျင်းပပြုလုပ်မှာပါ။အဲ့ဒီအတွက်ကိုကျွန်တော်တို့တွင်းမှုအဖွဲ့အစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ဒီကအချက်အနေနဲ့ကတော့ကျွန်တော်တို့အခုကျင်းပဖို့ကြံနေသေးတဲ့ NCA ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့တခိုင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေရှင်းပြပြချောချောမွေ့မွေ့နဲ့ကျင်းပနိုင်ရေးအတွက်ကိုလည်းပဲသဘောထားညှိနှိုင်းကြတာပါပါတယ်။နောက်တစ်ခုကတော့ဟုတ်ပြီးခဲ့တဲ့ဒုတိယပင်လုံစည်းဝေးမှာပြည်တော်စုသဘောတူညီချက်38ချက်ရခဲ့တယ်38ချက်ကိုဆက်လက်ပြီးတော့မှလွှတ်တော်မှာအတည်ပြုနိုင်ရေးအတွက်ကိုဘယ်လိုနည်းလမ်းတွေနဲ့ကျွန်တော်တို့သွားကြမလဲအဲ့ဒါတွေကိုလည်းကျွန်တော်တို့ဆွေးနွေးကြတာဖြစ်တာ
ဒါအပြင်ပြီးခဲ့တဲ့27ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံမှာသဘောတူထားတဲ့ပြည်တော်စုသဘောတူစာချုပ်အစိတ်အပိုင်းတွေကိုလွှတ်တော်ကိုတင်နိုင်မှုဘယ်လိုအတည်ပြုချက်ရယူကြမလဲဆိုတာတွေကိုလည်းပြင်ဆင်ဆွေးနွေးခဲ့ကြတယ်လို့ဥက္ကဋ္ဌမြင့်ထွန်းကလွှတ်တော်တင်နိုင်ရေးဆောင်ရွက်နေတာတွေကိုပြောပြပါတယ
်ရေပေါ်မှာပြတော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်လွှတ်တော်မှာတင်သွင်းပြီးတော့မှအတည်ပြုချက်ရယူခဲ့ပါတယ်အဲ့လိုပဲကျွန်တော်တို့ကလွှတ်တော်ကိုတင်သွင်းပြီးတော့အတည်ပြုချက်ရယူဖို့ကတော့ဒါနှစ်ဖက်စလုံးမှာကျွန်တော်တို့သဘောထားရှိတာပြတာဖြစ်ပါတယ်သို့တော်လည်းပဲဒီလိုလွှတ်တော်ကိုတင်သွင်းပြီးတော့ပေါ့လေအတည်ပြုချက်ရယူတဲ့ကိစ္စမှာ38ချက်မှာပါတဲ့အချက်တွေကတော့ကျွန်တော်လူမျိုးလိုက်မျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေကျင်းပဖို့ကြံနေသေးတဲ့လူမျိုးတွေရဲ့အခြေခံသဘောထားတွေလည်းဒါအပေါင်းဖို့လူသေးတယ်ဆိုတော့အယူဆအပေါ်မှာလွှတ်တော်မှာဆက်ပြီးတော့ပေါ့လေအတည်ပြုနိုင်ရေးကိစ္စကိုတော့ကျွန်တော်တို့ကြားမှာဆက်လက်ပြီးတော့ညှိနှိုင်းဖို့လာမဲ့30ရက်နေ့ UPDC အစည်းအဝေးကမှအခြေအနေညှိနှိုင်းကြဖို့အဲ့လိုသဘောထားပဲချမှတ်ထားပါတယ
်ဒီဆွေးနွေးချက်တွေနဲ့ပတ်သက်လို့မနေ့ဖြန်အောက်တိုဘာလ30နဲ့အောက်တိုဘာလ31ရက်နေ့နှစ်ရက်ဆက်တိုက်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အစည်းအဝေးတွေမှာလည်းတတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပရေးအဓိကထားဆက်ဆွေးနွေးကြမှာလည်းဖြစ်ပါတယ
်ဒီဒီဇင်ဘာမှာကတော့ကျွန်တော်တို့ကျင်းပတဲ့နေ့ရက်ဖြစ်ပါတယ်သို့တော်လည်းပဲအဲ့ဒီဇင်ဘာမှာကျင်းပနိုင်ဖို့ကတော့တော်တော်လေးတော့ကျွန်တော်စူးစမ်းရမှာပေါ့လေအဲ့လိုတော့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခုကတော့အစိုးရနဲ့တပ်မတော်ဘက်ကကျွန်တော်တို့တိုင်းနာလက်နက်ကန်အဖွဲ့ကြီးတွေဘက်ကရောတူညီတဲ့သဘောထားကတော့ဒုတိယပင်လုံစည်းဝေးမှာတော့ကျွန်တော်တို့အချိန်ပြုပြီးတော့လုပ်ခဲ့ရတာတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခြေလဲဖြစ်မှုတွေမှာတော့အနည်းနဲ့များအနေကျက်တွေရှိခဲ့တယ်တော့ကြောင့်မို့လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ကျွန်တော်တို့အချိန်ယူမယ်အခြေလဲဖြစ်မှုကိုအဓိကထားမယ်ပေါ့လေဒီသဘောထားတွေလည်းရှိပါတယ်ဒါကြောင့်ဒီဇင်ဘာမှာကျင်းပနိုင်ရတော့သမတ်ရက်မှာတော့ကျွန်တော်တို့ကျင်းပနိုင်ဖို့တော့
ကျိုးစားကြမှာဖြစ်တယ်တော်တော်လည်းပဲအဲဒီတမတ်ရဲ့အတော်အတွင်းမဖြစ်ရင်လည်းပဲခုနအကြေလည်းချင်းဖို့နဲ့အချိန်ပြီးတော့ဆောင်ရွက်ဖို့တော့တဘောလားရှိပါပြည်အောင်စုညီညာရဲ့ညီလာခံ22ရာစုပင်လုံးတတိယအကြိမ်စီဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေကိုတတ်မှတ်ချင်းကိစ္စတွေကိုညီညာရဲ့လုပ်ငန်းစဉ်မှာဦးဆောင်နေသူတွေကအဓိကထားဆွေးနွေးတိုင်ပင်နေကြတာလည်းဖြစ်ပါတယ်ရှင်
မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့အီရန်နိုင်ငံဆိုင်ရာဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်ရှင် Islamist အစွန်းရောက် IS အဖွဲ့ရဲ့အီရန်နိုင်ငံအတွင်းကျူးလွန်ခဲ့တဲ့လုပ်ရာတွေကိုဖော်ထုတ်အရေးယူနိုင်ဖို့အတွက်လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုပြီးခဲ့တဲ့သတင်းပတ်ကတောင်းဆိုခဲ့တာပါ ဤရန်နိုင်ငံကခိုချူရွာကလေးကယာနဲ့ချီတဲ့ယာစီတီမိန်လေးတွေကို IS သေးကြွားတွေက 2014 ခုနှစ်ဩဂုတ်လမှာပြန်ပြီးဆွဲခဲ့ပါတယ်ဒီနောက်မှာတော့သူတို့ရဲ့ဘဝတွေပြောင်းလဲသွားခဲ့ပါတယ်နှိမ့်ဆက်ညှင်းမဲ့မှုတွေအတ္တမပြုကျင့်ခံရမှုတွေအကြိမ်ကြိမ်ရောင်းစားခံခဲ့ရတာဖြစ်ပါတယ် VOA ကထုတ်ခဲ့တဲ့12မိနစ်စာမှတ်တမ်းဗီဒီယိုကိုတော့ VOA ရဲ့ Facebook လူမှုကွန်ရက်မှာကြည့်နိုင်ပါတယ်အခုတော့မှတ်တမ်းဗီဒီယိုကိုအချင်းချင်းပြီးတင်ပြပေးပါပါ The Last Stand of Culture and Its Amazing Girls လို့နာမည်ပေးထားတဲ့မှတ်တမ်းဗီဒီယိုကိုတော့ဒီကိစ္စကိုပဲပေါင်းစုံကနေတင်ပြထားတဲ့ပထမဦးဆုံးသောဗီဒီယိုတစ်ခုဖြစ်ပြီးရေးဆွဲနဲ့ပုံဖော်ရေးဆွဲတင်ပြထားတာဖြစ်ပါတယ်။ Syria ကVOA သတင်းတောင်းလုကမန်အာမန်ကမိန်လေးတွေရဲ့နာကျင်ရမှုအကြောင်းတွေကိုရေးဆွဲနဲ့ပုံဖော်ရေးဆွဲခဲ့တာပါ။ရေးသားတီးဖြတ်ညွှန်ကြားခဲ့သူကတော့အမစ် Sri Vastava ဖြစ်ပါတယ်။ မတင်ကြီးထိုက်ကအချင်းယုံတင်ပြပေးပါမယ်ရှင်
ဂျွမ်မာတနတ်ဆန်တွင်နဲ့ဆူညံခဲ့ပြီးလအနေငယ်ကြားခဲ့ပြီးတဲ့နောက်၎င်းကျော်နှစ်ချက်တီးအချိန်အသက်19နှစ်အရွယ်ဘာစီတယောက်တုံလှုပ်ချောက်ချာနေခဲ့ပါတယ်။သုံးရက်တာပြစ်ခတ်ခဲ့ကြပြီးတဲ့နောက်မှာတော့အိုင်အက်စ်သွေးကြွားတွေကရာရဲကိုဝင်လာပြီးလူတိုင်းအစ္စလမ်ဘာသာကိုကြောင်းမှုရွာရဲ့အကြီးအကဲဂျက်ဆူးကိုတောင်းဆိုကြပါတယ်။ သူများသားတွေကိုလည်းစဉ်းစားချိန်ရပ်ပိုင်းနဲ့ပြပါတယ်ထိတ်လန့်ကြောက်ရွံ့မှုကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအနည်းအနာတောင်တန်းတွေပေါ်ထွက်ပြေးခဲ့ကြပါတယ်ဩဂုတ်လ19ရက်နေ့မှာတော့ဘာစီရဲ့အကူဖြစ်သူကမိသားစုကိုဖုန်းခေါ်ပြီးကျောင်းကိုမြန်မြန်လာကြဖို့ပြောပါတယ်လူတိုင်းကအဲ့ဒီမှာရောက်နေကြပြီလို့လည်းပြောပါတယ်မကြာလိုက်ပါဘူး IS သွေးကြွားတွေအပြစ်လိုက်လာတဲ့တန်ချက်ကကားတွေရောက်လာပါတယ်နောက်မင်းကလေးယောက်ျားလေး အပြူရီနဲ့
I'm a survivor of the Yazidi genocide, now a refugee. I was a villager.
ကျွန်မကယေဇီဒီလူမျိုးတုံးတပ်ဖြတ်ခံရမှုကနေပြီးတော့လူမျိုးလာခဲ့တဲ့သူပါ။ဘဝရဲ့လွတ်လပ်မှုနဲ့မျှော်လင့်ချက်တွေနဲ့ကင်းကွာဆွလွတ်ခဲ့ရတဲ့ရွာသူတယောက်ပါ။အဲ့ဒီနေ့ကအဖြစ်အပျက်တွေကိုနာရီယာကကုလသမဂ္ဂမှာနောက်ပိုင်းမှာတက်ရောက်ပြောဆိုခဲ့ပါတယ်။ IS သွေးကြွားတွေကအမျိုးသားတွေအားလုံးကိုအဲ့ဒီတည့်ထဲမှာတင်ခုနှစ်ရာကျော်တပ်ဖြစ်ခဲ့တာလို့သူမကပြောပါတယ်ခွဲထားတဲ့အမျိုးသမီးကြီး80ကိုလည်းတပ်ဖြစ်ခဲ့တာမှာသူမရဲ့မိခင်လည်းပါတယ်လို့ပြောပါတယ်ယောက်ျားလေးတွေကိုတော့လေ့ကျင့်ရေးစခန်းတွေကိုခေါ်သွားကြပါတယ်ဖမ်းထားတဲ့ကလေးတွေနဲ့အမျိုးသမီးတွေကို IS အစွန်းရောက်အဖွဲ့ကအမျိုးသားတွေကအဆက်ခွဲကြတယ်လို့လည်းသူမကကပ္ပခေါင်းဆောင်ကြီးရှေ့မှောက်မှာပြောဆိုခဲ့ပါတယ် လက်ဆောင်ပနာအဖြစ်လဲလှယ်ခံထားရတဲ့ယေဇီဒီမိသားစုထောင်နဲ့ချီရှိနေတဲ့မိုးစုမြို့ကအဆောက်အုံတစ်ခုကိုနာဒီယာအပါအဝင်ယေဇီဒီမိသားစုတရ50ကိုခေါ်ဆောင်လာခဲ့ကြတာပါဖန်လာသူတွေကတူကနာဒီယာကိုယူကျင်ခဲ့ပါတယ်ဒါပေမဲ့လို့လဲနာဒီယာကတော့လူကောင်ထွားလာတဲ့အဲ့ဒီအမျိုးသားကိုမယူချင်ပါဘူးဒါနဲ့ပဲသူ့ခင်ဗျာကန်ချောက်ရိုက်နှက်ခံရပါတယ်နောက်မိနစ်ပိုင်းလောက်ကြာမှနောက်ထပ်အမျ နာဒီယာကညင်းလိုက်တော့အဲ့ဒီအမျိုးသားကသူ့ကိုလက်ထပ်ဖို့ပြောပါတယ်။နောက်အရှက်အနေငယ်ကြာမှာတော့အဲ့ဒီအမျိုးသားကပဲနာဒီယာကိုအဝတ်အစားလဲခိုင်းအလှပြင်ခိုင်းပြီးအဲ့ဒီညမှာပဲအဓမ္မပြုကျင့်ပါတယ်။ထွက်ပြေးဖို့ကြိုးစားပေမဲ့အဆောင်တွေကပြန်ဖန်းခဲ့တာပါ။အဲ့ဒီညမှာအရိုက်လဲခံရပါတယ်။အဝတ်အစားတွေလည်းချွတ်ခိုင်းပါတယ်။နောက်တခြားအဆောင်တွေနဲ့အတူအခန်းတွင်းကိုနာဒီယာကိုခေါ်သွားပြီးတော့သူတို့ကနာဒီယာကိုအဓမ္မပြုကျင့်တာနောက်ဆုံးမေးမြောသွားတဲ့အထိပါပဲ။လိန်ကျွန်းနေအဖြစ်ရောင်းစားခံရမယ်ဆိုတာကိုလည်းမိန်းကလေးငယ်တွေကသိထားကြပါတယ်။တစ်ခါတစ်ခါကျတော့ဝယ်သူတွေမျက်စီမချရလျောင်းမိန်းကလေးတွေကရေချိုးဖို့ကိုတောင်းမြင်းဆန်ခဲ့ကြပါတယ်ရှင်။
မတင်ငီထိုက်တင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးတွေ့ဆုံမြန်မြန်ကန်ကိုနားဆင်ကြရပါမယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တိမ့်နေချီအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလင်းတဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုပြီးဒီအခြေအနေကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒီမိုကရက်အထက်လွှတ်တော်မှဒစ်ဒါဘင်ကပြောပါတယ်အထက်လွှတ်တော်မှကို VOA သတင်းတောက်ဂရက်တာဗင်ဆူစရန်တွေ့ဆုံမြန်မြန်ထားတာကိုနားဆင်ကြရအောင်ပါရှင်
Senator, thanks so much for doing this.
အခုလိုတွေ့ဆုံနေရင်ခွင့်ပေးတဲ့အတွက်အထက်လွှတ်တော်မှကိုကျေးဇူးအများကြီးတင်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုပုံတွေဟာလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုလို့ထင်လား။အထက်လွှတ်တော်အမှတ်အနေနဲ့ဘယ်လိုယူဆလဲ။အမေရိကန်ပြည်ထောင်စုရဲ့ဒေဝင်ရည်တည်ချက်ကဘာလဲရှင်။
I don't know the official position of this administration but the kindness
ဆိုရတဲ့တရားဝင်ယက်တီချက်ကိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ဒါကလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းခြင်းတဲ့ပုံစံလိုမျိုးဖြစ်နေပါလေ။အဲ့ဒီလိုပုံမျိုးဖြစ်နေတယ်ပေါ့။ကျွန်တော်ရဲ့မိတ်ဆွေ Maryland ကအထက်လွှတ်တော်အမတ် Vanguarding ကတော့ဒါကိုလူမျိုးတုံးတက်ဖြတ်မှုလို့ခေါ်ပါတယ်။ဘယ်လိုပုံစံပဲဖြစ်ဖြစ် American ပြည်ထောင်စုထဲမှာရှိနေတဲ့ကျွန်တော်တို့အနေနဲ့ဘယ်ဘက်ကိုယက်တီလဲဆိုတာပြောဖို့လိုပါတယ်။လွှတ်တော်အမတ်တွေတော်တော်များများဒီလိုပဲလှုပ်ဆောင်ကြမှာပါ။
Why should this be important?
ဒီကိစ္စဟာအမေရိကန်ပြည်သူတွေအတွက်ဘာကြောင့်အရေးကြီးလဲ။ဒါကတိတ်ကိုအလံဝေးလုံးမနေဘူးလားရှင်
။ When it comes to American greatness, one of the things that we
လူတွေ၊မွတ်စလင်တွေ၊ရိုဟင်ဂျာတွေဟာမြန်မာစစ်တပ်ရဲ့ကြမ်းဖက်ချင်းချောက်တာတွေကိုခံနေရပါတယ်။သူတို့ရဲ့နေအိမ်တွေမီးရှို့ခံရတယ်၊အသက်ခံရတယ်၊အာဓမအပြုကျင့်ခံရတယ်၊ရွှေပြောင်းတိမ်းရှောင်ကြရတဲ့လူဦးရေဟာတိမ်းနဲ့ချီရှိပါတယ်။နတ်မြေရဲ့တဖက်ကန်းကိုဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ဘက်ခြမ်းကဒုက္ခတွေစခန်းတွေမှာသူတို့ကိုထားပါတယ်စိတ်ချလုံခြုံမှုမရှိတဲ့နေခြင်းစရာမကောင်းတဲ့အဆိုးရွားဆုံးအခြေအနေတွေမှာနေထိုင်နေရပါတယ်ဒါတွေဟာလုံးဝကိုလက်ခံလို့မရတဲ့ကိစ္စပ
ါ Well according to the
တိုင်းနာလူမျိုးစုတွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့မြန်မာနိုင်ငံရဲ့1982ခုနှစ်ဥပဒေထဲမှာရိုဟင်ဂျာတွေကိုလုံးဝဖယ်ထုတ်ထားခဲ့တယ်ရိုဟင်ဂျာတွေအဲ့ဒီနေရာမှာနေထိုင်သိမ်းပိုက်မှာကိုဘာကြောင့်သူတို့အပြင်းအထန်ခုခံနေကြရလဲ
ရှင်။ As I understand it is they're not really citizens of Burma.
ကျွန်တော်တို့နားလည်ရတဲ့လောက်ကတော့သူတို့ကအကြောင်းပြချက်တွေကရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူး။သူတို့တွေဟာဘင်္ဂလားဒေ့ရှ်ခြမ်းကပါလာတဲ့ဘင်္ဂါလီတွေဖြစ်တယ်။ဒုတိယအချက်အနေနဲ့ကတော့သူတို့တွေဟာမွတ်စလင်တွေနေထိုင်တဲ့နိုင်ငံထဲမှာရှိနေကြတဲ့မွတ်စလင်တွေဖြစ်ပေမဲ့လည်းတပ်တန်းထက်မကရှိတဲ့မွတ်စလင်တွေကိုဘယ်တော့မှသူတို့ရဲ့နိုင်ငံသားအဖြစ်လက်ခံထားကြတာမဟုတ်တလို့ထဲထဲဝင်ဝင်ထိတွေ့ဆက်ဆံတာမျိုးလည်းမရှိကြပါဘူ
းမြန်မာစစ်တပ်ထဲကလူတချို့ကတော့သူတို့တွေဟာအကြမ်းဖက်သမားတွေလို့ပြောကြပါတ
ယ် And there was a terrorist incident
အကြမ်းဖက်သမားတွေရဲ့လုံရက်လိုမျိုးကိစ္စတခုဖြစ်ခဲ့ပါတယ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်ကျွန်တော်တို့သိရတဲ့လောက်ကတော့မြန်မာစစ်သားတွေနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေ16ဦးထက်မနည်းအသက်ခံခဲ့ရပါတယ်ဒီဖြစ်ပျက်ကိုအပေါ်ယံကြည့်ရင်ကိုဖြစ်ချင်တဲ့ပုံစံမျိုးကောက်ချက်ချပုံဖော်ပြောလို့ရပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်းနှစ်ဖက်စလုံးအသက်ခံခဲ့ရတာတွေရှိပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့လူပေါင်း6သိန်းလောက်တင်းရှောင်ကြရတယ်ဆိုတာကတော့အတော့ကိုဆိုးရွားတဲ့လုံရက်တစ်ခုလို့ပြောရမှာဖြစ်ပါတယ်။ဒီကိစ္စပေါ်တာဝန်ရှိသူတွေကင်တွယ်ပုံဟာမျှတတဲ့တုံ့ပြန်မှုထက်ကြော်လွန်တဲ့လုံရက်ဖြစ်ပါတယ်။ဒီပေါ်အဓိပ္ပာယ်ဖွဲ့ဆိုရမယ်ဆိုရင်တော့လူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုတစ်ခုဆိုတာရှင်းပါတယ်။
You speak about the August 25th attack incident.
ဩဂုတ်လ25ရက်နေ့ကဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်မှပြောနေတာဖြစ်တယ်။ဒီကိစ္စကိုအကြောင်းပြပြီးတော့စစ်တပ်ကမဟာဗျူဟာတစ်ခုလိုချပြီးအာရမပြုကျင့်တာတွေရွာတွေကိုမီးရှို့တာတွေလုပ်ပြီးတော့မြန်မာနိုင်ငံရခိုင်ပြည်နယ်ဒီရအထဲကနေဒီလူတွေကိုတွန်းထုတ်ဖို့လုပ်နေကြရတယ
် Yes, Northern Rakhine in particular. You know, we invited 7
ဟုတ်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာပါအနေတော်ကဒီကိစ္စနဲ့ပတ်သက်ပြီးမြန်မာတပ်မတ်ကြီးကိုကျွန်တော်ရုံးခန်းမှာခေါ်တွေ့ပါတယ်ဒီကိစ္စမှာဒီမိုကရက်ဘက်ကရော Republican တွေဘက်ကရောအထက်လွှတ်တော်အမတ်9ယောက်နဲ့တနအီကျော်စကားပြောမေးမြန်းတာတွေလုပ်ခဲ့ပါတယ်မေးထားတဲ့အချက်တွေကိုတော့သူ့ဘက်ကတပတ်နှစ်ပတ်အတွင်းကျွန်တော်တို့ကိုအကြောင်းပြန်မယ်လို့ပြောပါတယ်ကျွန်တော်တို့ဘက်ကအသေးချာဂယုတဆိုင်စောင့်ကြည့်နေတယ်ဆိုတာကိုသူ့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာဒီအခြေအနေကနေထွက်ပေါ်လာတဲ့ရလက်တွေပေါ်မှာမူတည်ပါတယ်အဲ့ဒီရလက်ကိုလည်းကျွန်တော်တို့အနေနဲ့အမြန်ဆုံးလိုချင်ပါတယ
်
ဒီကိစ္စပေါ်ပြည့်တင်ရှုံချဖို့ဆုံးဖြတ်ချက်တစ်ခုကိုအထက်လွှတ်တော်အမတ်အနေနဲ့အစုပြုထားပြီး ပါတီချင်းနီယာစလုံးရဲ့ထောက်ခံမှုကိုရပြီလားရှင
်။ရမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်။ပြောလို့တော့မရသေးပါဘူး
။ဒါဆိုလို့ရှိရင်ဒါကိုဥပဒေတစ်ခုဖြစ်နေအတည်ပြု
။
မူလကလေးကဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဂျော်မက်ကင်းကကျွန်တော်ကိုထောက်ခံပြီးသား။ဆိုတော့တခြားလူတွေကလည်းကျွန်တော်တို့ကိုထောက်ခံမယ်လို့ထင်ပါတယ်။ပါတီချင်းနီယာစလုံးကပါဝင်ပါလိမ့်မယ်။ပြရုပ်တစ်ခုအဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြလာမယ့်အချိန်အထိကျွန်တော်တို့စောင့်မနေကြပါဘူး။ဖြည့်ရှင်းကင်တွယ်မှုတွေကိုအခုပဲတွေ့ကြပါတယ်။ဒီအစိုးရနဲ့ဒေါန်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတစ်ခုခုလှုပ်ဆောင်လာဖို့ကျွန်တော်တို့တောင်းဆိုပါရစေ။ပထမအနေနဲ့အမေရိကန်ပြည်အောင်စုပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပါဝင်တဲ့ဒီကြားလွတ်လပ်တဲ့အဖွဲ့တွေကိုဖွဲ့ပြီးရခိုင်ပြည်နယ်အတွင်းကလက်ရှိသူတို့ကိုရှင်းထုတ်ပြစ်တဲ့နေရာတွေစီကိုဝင်ဝင်ပြုတ်ပြီးမြေပြင်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုသူတို့တွေ့မြင်ရပါမယ်။ဒုတိယအနေနဲ့ကတော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေမှာပါဝင်သူတွေရွာတွေကိုမီးရှို့ခဲ့တဲ့မြန်မာစစ်တပ်ထဲကတာဝန်ရှိသူတွေကိုအရေးယူရပါမယ်။တတိယအနေနဲ့ကတော့နေရပြန်နိုင်ရေးအတွက်စီစဉ်မယ်ဆိုရင်လည်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကိုတာဝန်ပေးပြီးဒီလူတွေကိုစနစ်တကျခေါ်ဆောင်လာရပါမယ်။နေအိမ်တွေမီးရှို့ခံရပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့သူတွေစီကနေစာရွက်စာတမ်းအထောက်အထားတွေတောင်းတယ်ဆိုတာလုံးဝကိုလက်တွေ့မကြပါဘူ
း Unsanctuary
အဖိနှိတ်ခံရိုဟင်ဂျာတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဒေါအောင်ဆန်းစုကြည်အပေါ်မှာအများကြီးမျှော်လင့်ထားကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချတာတွေမလုပ်ခဲ့တဲ့အတွက်လည်းသူမကိုကြံရပါဆိုပြီးတရင်ကောင်းစဉ်ကြီးပိုင်းတချို့တွေမှာတွေ့ခဲ့ရပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့ဘယ်လိုထင်လဲရှင
် I admire her so much
ကျွန်တော်သူ့ကိုတိတ်ပြီးလေးစားပါတယ်ကျွန်တော်ပြောချင်တာကသူဟာဆယ်စုနှစ်တခုကျော်နေအကျဲကျုံနဲ့နေခဲ့ရပါတယ်သူ့ရဲ့တိုင်းပြည်မှာဒီမိုကရေစီအစပြိုးလာအောင်ခိုင်ခိုင်မာမာရပ်တည်လှုပ်ဆောင်နိုင်ခဲ့ပါတယ်ခေါင်းဆောင်တယောက်အနေနဲ့ရပ်တည်ခဲ့ပါတယ်အဲ့ဒီတိုင်းပြည်မှာလိုအပ်နေတဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်တယောက်ဆိုတာထက်တောင်ပိုပါတယ်မြန်မာနိုင်ငံဟာစစ်တပ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တာအခုဆိုရင်တတန်းနှစ်နှစ်တောင်မရှိသေးပါဘူးဒါပေမဲ့သူ့အနေနဲ့အခုတိုင်းပြည်ထဲမှာဖြစ်ပျက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လာရင်တော့အခုထပ်ပိုပြီးတိုက်တွန်းတွန်းနဲ့ရှေ့တိုးလှုပ်ဆောင်တင်ပါတယ
် And if they don't stop it then
သူတို့လောက်ရပြီကိုမရတတ်ဘူးဆိုရင်နောက်ဒဏ်ခပိတ်ဆို့မှုတန်းစစ်တပ်ကိုဓာတ်ရိုက်ဒဏ်ခပိတ်ဆို့တာမျိုးရင်ဆိုင်ရနိုင်ပါတယ်စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကအင်မတန်ဆင်းရဲလှတဲ့နိုင်ငံအပေါ်ထိခိုက်မှာပါ
That's exactly that's the dilemma I would think if they don't
ဒါကဘာဖြစ်เสียပါသူတို့ဘက်ကမတုံ့ပြန်ရင်ဒါမှမဟုတ်ရှင်းနေလောက်တဲ့အပြူသဘောဆောင်တဲ့တုံ့ပြန်မှုမပေးနိုင်ဘူးဆိုရင်တော့ဂျူးလိုနယ်လို့ယူဆရတဲ့သူတွေပေါ့ပြစ်မှတ်ထားပြီးဒဏ်ခတ်ပိတ်ဆို့မှုတွေလုံဆောင်နိုင်ပါတယ်လို့ယူဆပါတယ
်သမရကသဘောတူမယ်လို့ထင်လား
သဘောတူမယ်လို့မျှော်လင့်ပါတယ်ဒါပေမဲ့သမရကအရေးတယူဆောင်ရွက်မလားဆိုတဲ့အဖြေကိုတော့ကျွန်တော်မသိနိုင်ပါဘူး
Is there any downside to the American
ဒီကိစ္စမှာအမေရိကန်တွေပိုပြီးပါဝင်လာမှုကအကျိုးရောက်စေတယ်လို့ထင်ပါသလားအမေရိကန်နိုင်ငံသားတွေကိုရည်ညွှန်းတာမဟုတ်ပါဘူးဒေါ်ဆန်းစုကြည်အနေနဲ့ပိုပြီးပြင်းထန်ထန်ကြိုက်တွယ်တင့်နေဆိုပြီးအမေရိကန်အစိုးရကတွန်းအားပေးလှုပ်ဆောင်နေတာကအကျိုးရောက်စေတယ်လို့ထင်ပါသလားရှင
် I don't see the downside in fact
အကျိုးရောက်စေတယ်လို့မမြင်ပါဘူးပြောရမယ်ဆိုရင်ဘာမှမလုပ်ဘဲငြိမ်းနေတာကမှအကျိုးရောက်စေတယ်လို့ထင်ပါတယ်မွတ်စလင်အတိုင်းဝိုင်းတစ်ခုနှိတ်ကုတ်ခံနေရတယ်ဆိုတာအရှင်းကြီးမြင်နေရပါတယ်ကျွန်တော်တို့ကဒီအတိုင်းဝိုင်းဘက်ကနေမရက်တီပေးဘူးဆိုရင်ကမ္ဘာတဝန်းကမွတ်စလင်တွေကသူတို့နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးအပေါ်အမြင်လွဲသွားမှာပ
ါ There are other ethnic groups in Myanmar like the Karens who are there
မြန်မာနိုင်ငံမှာတခြားတိုင်းဒေသအုပ်စုတွေရှိပါတယ်ခရစ်ယာန်ဘာသာဝင်အတိုင်းဝိုင်းဖြစ်တဲ့ကရင်တိုင်းဒေသတွေလည်းရှိပါတယ်တမိုင်းတလျှောက်မှာသူတို့တွေကလည်းအလားတူဖိနှိပ်မှုတွေများစွာခံခဲ့ရတယ်ဆိုပေမဲ့လည်းအခုတွေ့နေရတဲ့ရိုဟင်ဂျာအရေးလောက်တော့လူပြောမများခဲ့ပါဘူး။သူတို့အတွက်ရောသူတို့အပေါ်ရောအာယုံဆိုင်မှုတွေရှိပါလ
ားရှင်။ဖြစ်တ
ယ်ပါလေ။ထောင်နဲ့တောင်းနဲ့ချီတဲ့လူတွေရွှေပြောင်းခံရတဲ့အကြောင်းသတင်းတွေထွက်ပေါ်လာတဲ့နောက်မှာရိုဟင်ဂျာအရေးကိုအာယုံဆိုင်လာတာဖြစ်ပါတယ်။ဒါပေမဲ့ကရင်တိုင်းဒေသတွေအရေးလဲထိုနီးတူပါပဲ။ဒီမိုကရေစီနိုင်ငံတည်ဆောက်မယ်ဆိုရင်ဘာသာရေးနောက်ခံမတူတဲ့သူတွေလူမျိုးရေးနောက်ခံကွဲပြားသူတွေအပေါ်အမြင်ပွင့်လွင်းစွာနဲ့အတူရှင်တွဲနေထိုင်နိုင်ဖို့မျှော်လင့်ပါတယ်။ဒီမိုကရေစီရဲ့အစိတ်အပိုင်းတွေပါ။ခရစ်ယာန်ပဲဖြစ်ဖြစ်၊မွတ်စလင်ပဲဖြစ်ဖြစ်သတားရဲဆောင်ရွက်သွားရမှာဖြစ်ပါတယ
်။ပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးတွစ်ဆုံမြင်မြန်ခန်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00ခွဲမှာထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှပေးစာများထူးခြားစံပြသတင်းတွေပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးတနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့အခုမြန်မာနိုင်ငံကတော်ရရှင်တွေအသုံးများတဲ့ Facebook ပေါ်ကဒီ VOE စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။VOE အစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်ရဲ့စာရီကိုမပြောခင်မှာတော့ VOE အစီအစဉ်ကိုအားပေးတဲ့သောရရှင်တချို့ရဲ့စာရီကိုပြောပြပေးခြင်းပါတယ်။ Tech Line ဆိုတဲ့သောရရှင်ဒီ VOE Facebook အစာမျက်နှာပေါ်မှာဒီ VOE သတင်းဌာနကိုနားဆင်ပြီးတော့မှတ်ချက်ရေးပေးလာတာကတော့ VOE ကနေပြီးတော့နေ့စဉ်ထုတ်လွှင့်ပေးတဲ့မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားကသတင်းတွေကိုသိရဖတ်ရမြင်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်။ Prisoner's Choice ဆိုတဲ့ဒီသောရရှင်ကတော့VOA သတင်းဌာနကိုအမတန်ချစ်မြတ်လို့ပါတယ်။ဘာလို့လဲဆိုတော့မှန်ကန်မျှတမှုရှိတဲ့သတင်းအချက်လက်တွေကိုအများပြည်သူသိအောင်တင်ပြပေးလို့ဖြစ်ပါတယ်။ဆိုတော့ဒီတော်ရရှင်လေးရေးလာပါတယ်ရှင်။ VOA စီစဉ်လို့နားဆင်ပြီးအဲ့အစီအစဉ်လေးပေါ်ကအကြောင်းအရာတွေပေါ်မှာတော်ရရှင်လေးရေးလာကြတာတွေမှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော်ရရှင်တုံ့ပြန်ရေးသားလာတာကိုပြောပြပေးသွားခြင်းပါတယ်။ကျမတို့ဒီ VOA ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခဖြစ်ပွားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့မြန်မာအစိုးရကစီစဉ်ဆောင်ရွက်နေရတဲ့ပတ်သက်ပြီးတော့ဒီဘလို့အခက်အခဲတွေရှိနိုင်လဲနောက်ပြီးတော့ဒီမြန်မာအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေတဲ့နေရာမှာဘလို့စင်ခေါ်ချက်တွေရှိလဲဒီကိစ္စပေါ်မှာရခိုင်လူထုကဘလို့မြင်တယ်လဲဒါတွေကိုဆွေးနွေးသွားကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာရခိုင်ဒေသရင်ခေါင်းဆောင်တွေဝင်ပြီးတော့ဆွေးနွေးသွားကြတာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာသူကတော့ VOA ပြည်နယ်တော်ရရှင်တကုံမျိုးတက်ကဦးလာထွန်းဖြစ်ပါတယ်ဦးလာထွန်းရဲ့အမြင်ကတော့
အစိုးရအနေနဲ့တစ်ဖက်နိုင်ငံကိုရောက်နေတဲ့ဘင်္ဂါလီဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံတဲ့နေရာမှာမူရင်းဒေသခံရခိုင်လူမျိုးတွေရဲ့ဘဝစိတ်ချလုံခြုံမှုရှိအောင်တရားခွဲထုတ်ထားမှာဖြစ်တဲ့အပြင်အကြမ်းဖက်သမားတွေနဲ့တစ်ဖက်နိုင်ငံကခိုးဝင်လာတဲ့သူတွေရောပါမလာအောင်စီစစ်လက်ခံဖို့အသက်မူဝမ်းကြောင်းအလုပ်ကိုင်တွေဖန်တီးပေးဖို့ရန်အချက်တဲတွေကြုံလာထားနိုင်ပါတယ်အထူးသဖြင့်တော့ဒီအကြမ်းဖက်သမားတွေခိုးဝင်ဘင်္ဂါလီတွေနဲ့ပြည်ပခါတွေလှုံ့ဆော်စည်းရုံးနေသူတွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့ကြီးမားတဲ့စင်ခေါ်ချက်တွေရှိနေတဲ့အပြင်ပြင်ပနိုင်ငံဆက်ဖက်မှုတွေဟာလည်းစင်ခေါ်ချက်တွေဖြစ်နေပါတယ်။အကြောင်းကတော့အစိုးရဘာလို့လို့မျက်စိစုံမှိတ်ပြီးတော့ကိုလိုရာကိုဆက်ဆွဲနေကြလို့ပါ။တခါဒီပြန်လဲစီစစ်လက်ခံရင်းနဲ့ပတ်သက်ပြီးတော့အမျိုးသားရေးအုပ်စုတွေရဲ့အန်ဒီရဲနဲ့စီစစ်ပြီးကြံနေသေးတဲ့ဘင်္ဂါလီတွေရဲ့ပြဿနာဟာလည်းအစိုးရအတွက်ကြီးမားတဲ့စင်ခေါ်မှုတွေလို့ယူဆမိပါတယ်
။ဒါကတော့ VOE ကထုတ်လွှင့်ပေးသွားတဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးတော့ဦးလာထွန်းကဒီရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံမှာပြန်လက်ခံမှုအစီအစဉ်ဆောင်ရွက်နေတာပေါ်မှာဆွေးနွေးသွားကြတာကိုဦးလာထွန်းသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ရေးသွားတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေသတွေဘုံနဲ့အရင်ဖြောပြပေးကြပါတယ်ရှင်။ဒီတစ်ပတ်မှာတော့ Billboard 200စီးရင်မှာထိတ်ဆုံးရောက်နေတဲ့ဒီတေးရာသံနဲ့ကတချင်းလေးတွေဘုံနဲ့ဖြောပြပေးကြပါတယ်။ American အဆိုတော့ Pink နောက်ဆုံးထွက်သွားတဲ့ခုနှစ်ချက်မြောက်ဒေးတပြား Beautiful Tremor တပြားကBillboard အကောင်ဆုံးတေးတပြား200စီးရင်မှာနံပါတ်1ချိန်နေတာပါနော်။ အဲ့ဒီဒေတာပြားတွေကနေပြီးတော့ပထမဆုံးထွက်သွားတယ်ဝါတဘောက်အန်ဆိုတဲ့တချင်လေးကိုဒီတစ်ပတ်ထုတ်လွှင့်ပေးကြပါတယ်အဲ့ဒီတချင်ကနိုင်ငံပေါင်း10နိုင်ငံမှာအကောင်းဆုံးတင်းနံပါတ်1နေရာချိတ်ပြီးတော့တခြားနိုင်ငံ15နိုင်ငံမှာတော့အကောင်းဆုံးတင်းစေဖို့ဆင်းရဲကိုဝင်လာပါအမေရိကန်ပြည်အောင်စုအပါအဝင်တချို့နိုင်ငံတွေမှာအကောင်းဆုံးတင်းနံစေဆင်းရဲကိုလည်းဝင်လာဖြစ်ပါတယ် ဂီတဝေဖန်ရေးသမားတချို့ကတော့ဒီတခြင်းကဒီနိုင်ငံရေးအတိတ်ပဲထည့်သွင်းပြီးတော့ဆက်ဆိုထားတဲ့တခြင်းဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတခြင်းရဲ့ဂီတဗီဒီယိုကတော့ဒီတခြင်းထွက်ပြီးမကြာခင်ဩဂုတ်လ16ရက်နေ့2019ခုနှစ်မှာထွက်လာတာပါ။ဒါမဲ့လည်းအဲ့ဒီတခြင်းဗီဒီယိုမထွက်ခင်တပတ်မှာပဲဂျာမနီနိုင်ငံဘာလင်မြို့တော်မှာပြုလုပ်တဲ့ဒီတေးဂီတဖျော်ဖြေပွဲမှာပင်ကအဲ့ဒီတခြင် PG ကိုစုချင်းမြင့်ပေါ်မှာလည်းပင်ငါအိတ်တချင်းနဲ့တီးဆူဖြောပြေးခဲ့ပြီးတော့အဲ့ဒါကိုလည်းရုံးမြင့်တန်းချာကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါနော်ဒီတော့သူရဲ့ဒီ billboard အကောင်းဆုံးဒေးတပြား200ဆေးမှာထိတ်ဆုံးရောက်နေတဲ့ဒေးတပြားအစ်စ်ထဲကသူရဲ့ဒီတချင်လေးဖြစ်တဲ့ What About Us ဆိုတဲ့တချင်ကိုနားဆင်ကြည့်ကြရအောင်ပါနော် We are searchlights we can see in the dark We are rockets pointed up at the stars We are big Beautiful hearts, and you sold us down the river too far. What about us? What about all the times you said you had the answer? What about us? What about all the broken, happy ever after? To be solved, we are children that need to be loved. We were willing, we came when you called, but man, you fooled. ရဲ့ beautiful charm တေးတပြားလေးက what about us ရဲ့တချင်ကိုနားဆင်ကြကြရတာပါရှင်မြမတေးချစ်တော်ရရှင်လေးကိုလည်းနောက်ပိုင်းမှာမြမတချင်လေးတို့နဲ့ဖြောပြပေးသွားအောင်မှာဖြစ်ပါတယ်အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာလေးကိုဆက်ပြီးတော့ပြောပြပေးသွားချင်ပါတယ်ရင်ဖွင့်လာတဲ့တော်ရရှင်ရဲ့ကတော့သူကကိုပိုင်အမှတ်ဘလောက်သူ့နာမည်ပတူနောက်ပြီးတော့ဘဲတက်မှာတာဝန်ထမ်းဆောင်နေပါတယ်ဆိုပြီးတော့အတိအကျရေးလာပေးမယ်လေအင်တာနက်ကနေတဆင်ဆက်သွယ်လာတာဖြစ်ပြီးသူ့ကိုတိုက်ရဲကျမတို့အတိအကျချက်ယူလို့မရတဲ့အတွက်ကြောင့်မလို့ဒီကိုပိုင်အမှတ်ဒီနာမည်တွေကိုတော့ခြံလိုက်ပြီးတော့သူ့ရဲ့ရင်ဖွင့်ဆောင်ဖော်ပြပေးကျမတို့သူကတက်သေးဝင်ပြီးတော့သူထွက်စာတင်တာထွက်လို့မရပဲနဲ့အချုပ်ခံနေရပါတယ်ဆိုပြီးတော့အခုလိုမျိုးရင်ဖွင့်လာပါတယ
်စစ်မှုထမ်းသက်17နှစ်ရှိပြီဖြစ်ပါတယ်ခင်ဗျာတက်သေးဝင်တော့ကမပြော9နှစ်ပြော9နှစ်ပေါင်းစနစ်ဆက်ရုပ်ချပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်စစ်မှုထမ်းသက်စနစ်ပြည့်တဲ့အချိန်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ထံတိုက်ရိုက်ဆောင်မျက်နှာကနေတဆင့်ထွက်ခွင့်တင်ခဲ့ပါတယ်ခင်ဗျအခုကျွန်တော်ကိုပျက်စီးထိန်တက်ချုပ်ထဲတန်ချစ်ချင်းခတ်ချုပ်ချထားပါတယ်ပြစ်မှုတစုံတည်းမရှိပါဘူ
းဒါကတော့စစ်တပ်ထဲမှာကြုံနေရတဲ့ကိစ္စတစ်ရက်ပါဆိုပြီးတော့ကိုယ်တိုင်ရင်ဖွင့်ပါတယ်ဆိုပြီးတော့ရေးလာတဲ့စာကိုကျွန်မဝင်မျှပေးတာဖြစ်ပါတယ်ရှင်နောက်ပြီးတော့ဒီတောင်တကုံလူလူတွေကြုံတွေ့နေရတဲ့အခြေအနေမှန်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဝင်းမျှပေးချင်ပါတယ်
နေ့စဉ်ရက်ဆက်ပါပဲလို့ပြောရင်ပိုရည်လို့ထင်ချင်းထင်ကြပါလိမ့်မယ်တောင်တကုံမှာအမှန်တကယ်လက်ရှိဖြစ်နေတာပါခိုးယူလူရဲ့သူတွေကတရားဝင်ခိုးယူလူရဲ့ခွင်းလိုင်စင်ရထားတယ်လို့ပါပဲအများစုကမရှိစင်းရဲသားတွေခိုးခံရတာများပါတယ် မရှိမဲ့ရှိမဲ့ဟာလေးတွေစူးပြီးကိုလိုရာတွေဝယ်တယ်ပြီးရင်အခိုးခံရတယ်တချို့ဆိုအကျွေးတော်မကြည့်သေးပါဘူးတချို့ဆိုရင်လုပ်ငန်းတုံးနေတဲ့၃မိန်းဆိုင်ရဲ့အခိုးခံရတော့အလုတ်လက်မဲ့ဖြစ်ပြီးတော့စိတ်သက်ကျနေပါတယ်ဘာလို့လို့ဘာကင်စားမှလည်းမသိတော့ဘူးလို့မျက်ရည်ဝဲပြီးတော့ပြောပြကြပါတယ်အများစုကခိုးခံလူခံပြီးရင်ဒီလိုပဲနေလိုက်ကြပါတယ်အကျိုးဆက်ကခိုးယူလူရဲမှုတွေပိုပိုများလာတယ်လို့ပိုပိုပြီးတော့လည်းအတင်ရဲလာကြပါတယ်နောက်ဆိုရင်မိတ်ဆွေတို့ကျွန်တော်တို့ရဲ့အင်ဂျီတွေကိုပါဝင်ပြီးခိုးယူလူရဲတော်မှာတည်ကြတယ်လို့ပါပဲကဗတ်တမိုင်းဝင်စကားတခွန်ချဘူးပါတယ်မတရားမှုတွေများနေတာဟာမတရားလုပ်တဲ့သူတွေကြောင့်မဟုတ်ပဲအဲ့ဒီမတရားမှုကိုနှုတ်ဆက်နေတဲ့လူတွေများနေလို့ပါပဲတဲ့အများပြည်သူအလုံးရဲ့ထိခိုက်မျက်နှာဆုံးရှုံးမှုလုံခြုံမှုကိုမြို့နယ်တိုင်းနိုင်ငံတော်အဆင့်တာဝန်ရှိသူများသိနိုင်ဖို့အခုလိုတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
ဒီတော့ကျွန်တော်တို့စီကို message box ကနေစာပို့လာတာဖြစ်ပြီးတော့ဒီ post ကိုများများ share ပေးဖို့မြစ်တာရက်ခံခြင်းပါတယ်လို့လည်းတွေ့လိုက်ရတော့သူကိုယ်တိုင်ရေးတာလားဒါမှမဟုတ်လေတယောက်ယောက်ရေးတာကိုများကျွန်တော်တို့စီထပ်ဆင့်ပို့လိုက်သလားကျွန်တော်ဒါကိုတော့အတိပြုလို့မရပါဘူးเนาะဒါမှလည်းဒီကိစ္စကအများပြည်သူသိတဲ့ကိစ္စလည်းဖြစ်တယ်ထင်လို့အားလုံးနဲ့ဝေမျှပေးလိုက်ပါတယ်ရှင်တော်ရရှင်တွေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှာနေရက်ပြီးတော့တိတ်ဆိတ်တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးချင်ပါသေးတယ်ရှင်ပြည်ရတော်ရရှင်နေနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတဲ့ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါရဲ့နော်။အခုတော့တိတ်ချစ်တဲ့သတို့ရှင်တွေအတွက် VOA ကနေပြန်မြစ်တာတိလက်ဆောင်မြန်မာသချင်းလေးပုံနဲ့ဖြောပြပေးခြင်းပါတယ်ရှင်။ဖြူဖြူကြသိန်းတီဆိုထားတဲ့နှဲ့စားလိုက်ဆိုတဲ့တချင်းလေးကိုတော့တော်ရရှင်နဲ့အားလုံးနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။သင်းတည်ဆိုထားတဲ့ဖဲစားလိုက်ဆိုတဲ့တချင်ကိုနားချင်းကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝ
ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တဲ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။စပါရိုရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးချပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Tatia ring up for time and long I'm the only me body I know some me body Now that you don't get up to see the young up for phone Chop my bottle They don't mind them a cheat day But the cook must get me on it No, no, no In your life With you
မဧသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့ဦးစီသူအောင်မြတ်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုနိုင်ငံတကာအသံဝိုင်းကဒဏ်ခတ်အရေးယူဖို့အထူးဖြစ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုဖြေရှင်းဖို့ဒုံဆန်းစုကြည်အထူးစူးစမ်းနေတာတွေ့မြင်ရပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်နယ်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာကိုဖွဲ့ပြီးသူကိုယ်တိုင်ဥဆောင်ပါတယ်။အဲဒီစီမံကိန်းအတွက်ပြည်တွင်းကတထေးကြီးတွေလူတန်းနဲ့ကျပ်ငွေ18ဘီလီယံကျော်အမေရိကန်ဒေါ်လာနဲ့ဆို73သန်းလောက်ရှိမဲ့အလူငွေကိုလက်ခံပါတယ်။ပြည်တွင်းပြည်ပမှာလည်းနောက်ထပ်အကူအညီထပ်တောင်းပါတယ်။ UEHRD စီမံကိန်းအတွက်နောက်ထပ်ပုဂ္ဂလိကကဏ္ဍလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းပြီးလုပ်ငန်းတွေအမြန်ဆန်အကောင့်ထည့်ဖော်စီပါတယ်။ဒါပေမဲ့မေးစရာမေးခွန်းရှိတာကဒေါန်ဆန်းစုကြည်အနေနဲ့အခုလိုအကြီးအကျယ်စ조사အားထုတ်နေပေမဲ့နိုင်ငံတကာကအထူးအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအဲ့ဒီပြဿနာကြီးကိုတကယ်ပဲပြေလည်အောင်ဖြေရှင်းပေးနိုင်မလားဆိုတာပါ။သူကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတွေကနေမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပြည်ထောင်စုဝန်ကြီးတွေနဲ့ကိုယ်စားလှယ်အဖွဲ့တွေဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အချက်ဆက်ချက်ပါသဘောတူညီချက်ရခဲ့ကြပေမဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးနဲ့ပတ်သက်လို့အပြည့်အစုံသဘောတူညီချက်တော့မရခဲ့ကြပါဘူး။ဒါကြောင့်နောက်ပိုင်းပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုတွေ2018ခုနှစ်နိုဝင်ဘာလထဲမှာပြည့်ပြတ်အောင်လုပ်ကြဖို့အကြံပြင်းသဘောတူထားတယ်လို့သိရပါတယ်။ပြောရရင်ဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးဒေါင်ဆန်းစုကြည်ပထမဦးဆုံးရင်ဆိုင်ရမယ့်စိန်ခေါ်မှုဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်လည်အောင်ညှိနှိုင်းနိုင်ရေးပါဒုက္ခတဲ့အရေးအတွက်ပြဿနာမြန်မာဘက်ကလက်ခံမဲ့ပုံစံလက်ခံမဲ့အချိန်စရာတတ်မှတ်ချက်စတာတွေမှာသဘောကွဲလွဲမှုတွေရှိနေတာမို့အများကြီးညှိနှိုင်းကြရအောင်မဲ့အခြေအနေရှိနေပါတယ်။ဒေါက်ဆန်းစုကြည်အတွက်ဒုတိယစိန်ခေါ်မှုပြဿနာကြီးကဗန်နာငွေချေးအခက်အခဲပြဿနာဖြစ်နိုင်ပါတယ်။ပြည်ခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေအတွက်နိုင်ငံတကာရန်ပုံငွေရှာဖွေညှိနှိုင်းခံတစ်ခုဂျနီဗာမှာလုပ်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက်လာမယ့်2018 February လအထိဒေါ်လာ434တန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှူရှင်တွေဘက်ကနေဒေါ်လာ335တန်းအကူအညီပေးမယ်ဆိုတဲ့ဂရိကဝတ်တွေရခဲ့တယ်လို့ဆိုပါတယ်
။တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာလေးလဇာလောက်အတွက်ဒုက္ခသည်တွေစားသောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ထဲမှာဒေါ်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးကတော့ပြန်လာမဲ့ဒုက္ခသည်တွေကိုယာယီကျွေးမွေးထားတာလောက်တည်းမကပဲပြန်လည်နေရာချထားရေးဖွံ့ဖြိုးရေးတွေပါပါဝင်တဲ့စီမံကိန်းကြီးဖြစ်လေတော့အဲ့ဒီထက်မကတဲ့ငွေပမာဏလိုမယ်ဆိုတာပြောစရာတော့မလိုပါဘူးအခုလက်ရှိမြန်မာတထေးကြီးတွေအစွမ်းကုန်လှူဒါန်းမှုတောင် ดอลลาร์สตางค์นั้นเราไปซื้อได้หมดนอกถ้างูจีประมาณนั้นเมียนมาร์ซาซาลูอาเมซูราเข้ามาในมาเลยไอ้ดิงูดิเบิกยามาบาเลยดอลลาร์สุจีนี่เนี่ยในงานการมีดาซูกันเนี่ยกูนี่เมียวเมียไม่อยากบูอยากให้ยินเอาลักขันลูมาพิจารณาบุษย์เนาะเข้าเขยรีเมียจีเจ้าอย่างในมาเลยน้าอี้จีเรื่องสิงคโปร์ที่คู่กันยังใครมีเนี่ยเมียวไปงานมุสลิมเนี่ยพิจารณาเนี่ยปัตตาบีตามรู้ข่าวเราเนี่ยตบหัวเราขยันเจ็บบ้าเลยสิยังใครมีเนี่ยเมียวไปมาลงจงยินเนี่ ဒီလိုမျိုးကိစ္စတခုဖြစ်ခဲ့ပါတယ်။တပ်ဖြတ်မှုဖြစ်ခဲ့ပါတယ်။ဇနောတို့တရားတော်ကိုမပြောငန်းနဲ့ပြောငန်းနဲ့
ဒေါန်ဆန်းစုကြည်တေဇာပေါ့ကျုံရအောင်မဲ့နောက်ထပ်စိန်ခေါ်မှုကြီးတစ်ခုကတော့ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့သဘောထားနဲ့သူတို့ကဥဆောင်နေတဲ့ရခိုင်တိုင်းရင်းသားတွေရဲ့လုပ်ရပ်ပါသူတို့ကလည်းအဲ့ဒီဒေတာကမွတ်စလင်တွေကိုခိုးဝင်တွေအကြမ်းဖက်သမားတွေသူတို့နဲ့အတူတူမနေနိုင်ဘူးမွတ်စလင်တွေကိုလည်းအကူအညီမပေးရဘူးဆိုပြီးဆန္ဒပြပွဲတွေတစ်ချိန်ချင်းကျင်းပါအကူအညီပေးသူတ
ရခိုင်နိုင်ငံရေးကောင်းဆောင်တွေနားလည်အောင်ရှင်းပြဖို့လိုပါလိမ့်မယ်။ရခိုင်နိုင်ငံရေးကောင်းဆောင်တွေနားလည်လက်ခံပါမှာရခိုင်တိုင်းနာတွေကိုမှန်မှန်ကန်ကန်ဦးဆောင်နိုင်မှာဖြစ်ပါတယ်။ဒီလိုမလုပ်နိုင်ရင်ရခိုင်နိုင်ငံရေးကောင်းဆောင်တွေရဲ့သဘောထားဟာလေဒေါက်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးအတွက်စိန်ခေါ်မှုတရက်ဖြစ်လာနိုင်ပါတယ်။အားလုံးကိုချုံကုန်သုံးသပ်ရရင်ဒ
မျိုးရေးစီမံကိန်း UEHRD ဆိုတာစိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ဒီကြားထဲအဲ့ဒီမွတ်စလင်တွေထဲကအကြမ်းဖက်သမားတွေအကြမ်းဖက်လုပ်ရက်တွေထပ်ပြီးပေါ်ပေါက်လာအောင်မယ်ဆိုရင်တော့ရခိုင်ပြည်နယ်ကပြည်ပခန့်ပြဿနာပိုပြီးနှက်ဆိုင်သွားဖို့ရှိနေပြီးနိုင်ငံတကာရဲ့ဆွတ်ဖက်မှုကိုလည်းဒီထက်ပိုရင်ဆိုင်ရဖို့ရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ပတ်စဉ်တင်ဆက်တဲ့ဦးစီသူအောင်မြင့်ရဲ့ဖြည့်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။ရုရှားကဆီယနာရှင်ရဲ့အတိုက်ခံဖြစ်နေနှစ်တော်ကြောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မို့ခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြည့်ကြည့်ပါရစေခင်ဗျာ။
အင်္ဂါနေ့ညတရားလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA ကတရားလေးလိုင်းဆွေးနွေးခန်းကိုအင်္ဂါနေ့စနေညတွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြပါမယ်။ဒီတစ်ပတ်မှာတော့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီမြို့တော်မှာကျင်းပတဲ့လာကက်ထရီနာလှပသောအယိုး6လို့အမည်ရတဲ့ပွဲတော်မှာလူထောင်နဲ့ချီဆင်နွှဲခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာလူထောင်နဲ့ချီပါဝင်တဲ့ဇွန်ဘီဖုတ်ကောင်ဆက်ပင်စီစီးတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီမြို့တော်မှာကျင်းပတဲ့လာကက်ထရီနာလှပသောအယိုး6လို့အမည်ရတဲ့ပွဲတော်မှာလူထောင်နဲ့ချီဆင်နွှဲခဲ့ကြပါတယ်။ The Day of the Dead တည်တော်သူများကိုအောက်မေ့တဲ့ပွဲတော်မတိုင်ခင်အခုလိုပွဲတော်ကိုဆင်နွှဲတာလည်းဖြစ်ပါတယ်။မျက်နှာကိုချေတတ်ထားတဲ့အမျိုးသမီးတွေကလေးတွေကလည်းအယိုး6ပုံစံမျိုးဝတ်ဆင်ပြီးဆင်နွှဲခဲ့ကြပါတယ်။ Reformer Avenue လမ်းတစ်လျှောက်အယောင်ဆုံးဝတ်ဆင်ထားတဲ့လူတွေကပါဝင်လမ်းလျှောက်ခဲ့ကြတာပါ။ The Day of the Dead တည်တော်သူများကိုအောက်မေ့တဲ့ပွဲတော်ကိုမက္ကဆီကိုနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကဆင်နွှဲကြတာပါ။မက္ကဆီကိုအနုပညာရှင်ဟိုဆေးဂူတလာဖ ဖို့ဆက်တာဟာဝစ်တိုရီယာခေတ်အဝတ်အစားနဲ့အုတ်ထုပ်အကြီးကြီးစောင်းထားတဲ့သက်ကထရီနာအယိုး6ပုံစံအမျိုးသမီးပုံကိုဖန်တီးခဲ့တာပါအစားအငှက်ခံထားတဲ့အတွက်ပိန်ချောက်နေပြီးအထက်တန်းစားပုံစံဆန်းဆောင်တက်တဲ့အမျိုးသမီးတွေကိုဝေဖန်တဲ့အနေနဲ့အဲ့ဒီပုံကိုဖန်တီးခဲ့တာပါရှင်
American ပြည်အောင်စု Florida ပြည်နယ် Key West မြို့မှာလူထောင်နဲ့ချီပါဝင်တဲ့ Zombie ဖုတ်ကောင် Spain Sea စီတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။ Florida ပြည်နယ်ကို Hurricane Irma တိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလနောက်ပိုင်းပထမဆုံးကျင်းပတဲ့ပွဲတော်လည်းဖြစ်ပါတယ်။မျက်နှာတွေကိုအဖြူရောင်လိမ့်ချေထားတာ၊သွေးပိနေတဲ့အင်ဂျီတွေဝစ်ဆင်ထားတာ၊ကြောက်စရာမျက်နှာဖုံးတွေနဲ့သပင်တုတွေကိုဝစ်ဆင်ပြီးခလေးလူကြီးနဲ့ခွေးပါမကျန် Atlantic သမုဒ္ဒရာကမ်းခြေတစ်ချောင်း Spain Sea ခဲ့ကြပါတယ်။Hurricane Irma ထွက်သွားပြည်တော်စုအရေးပေါ်အကူအညီကယ်ဆယ်ရေးစီမံမှုအေဂျင်စီ FEMA စတဲ့ဆိုင်းပုတ်တွေကိုအယိုးကြောက်အယုတ်တွေနဲ့တွဲပြီးကင်ထားတဲ့သူတွေကိုလည်းမြင်ကြရမှာပါလူပေါင်း 6,000 လောက်ပါဝင်ခဲ့ကြတယ်လို့ Florida Key သတင်းဌာနကပြောပါတယ်အခုလိုအဝတ်အစားဆန်းဆန်းပြပြတွေဝတ်တဲ့ပွဲတွေနဲ့ပြိုင်ပွဲတွေကိုအောက်တိုဘာလ29ရက်နေ့အထိကျင်းပခဲ့ပါတယ်ခင်ဗျာ
ဒီနေ့ကဘာစင်ချင်ချိုးတဲ့နေရာမှာဘီရင်တစုဖြစ်တဲ့အာရှရီတာဖာမဲဟာဟောလိုဝင်းတစည်ပွဲတော်အထိမ်းမှကဘာစင်ချင်ချိုးဖို့ကြိုးပမ်းတဲ့အနေနဲ့ရွှေဖြုံသီး31လုံးကိုတူနဲ့အမြန်ထုပြခဲ့ပါတယ်။အရင်စင်ချင်ထက်နှစ်ဆပိုများတဲ့နှုန်းနဲ့တမိနစ်အတွင်းရွှေဖြုံသီး31လုံးကိုတူနဲ့အမြန်ထုပြခဲ့တာပါ။ကြံခဲ့တဲ့ရွှေဖြုံသီးအပိုင်းအစတွေကိုဖြုံသီးပိုင်အဖြစ်ပြောင်းလဲမှာဖြစ်ပါတယ်။သူရဲ့နောက်ထစင်ချင်ချိုးတဲ့စူးစမ်းမှုတစ်ခုကတော့တမနစ်အတွင်းမှာပဲခုနှစ်ပေလောက်ကနေပြစ်ပေးတဲ့ caramel အချိုရည်အုပ်ထားတဲ့ပေါက်ပေါက်စုပ်48လုံးကိုလည်းပါဇက်နဲ့ဖမ်းပြီးအမြန်စားပြခဲ့ပါတယ်။ပုံမှန်လစ်ကျင့်တဲ့အချိန်မှာတော့တမနစ်အတွင်းအလုံး40လောက်စားပြနိုင်ပြီးအခုတစ်ခေါက်မှာတော့48လုံးစားပြနိုင်တဲ့အတွက်ဝန်တာတယ်လို့ Firmin ကပြောပါတယ်။သူဟာလလုံးစင်မှာတော့ Guinness စင်ချိန်200ကျော်ကိုချိုးထားတဲ့သူဖြစ်တဲ့အတွက်စင်ချိန်အများဆုံးချိုးနိုင်တဲ့စုကိုလည်းသူရထားသူဖြစ်ပါတယ်။အခုသူလှုပ်ထားတဲ့နောက်ဆုံးစင်ချိန်ချိုးကျိုးပမ်းမှုနှစ်ခုကိုတရားဝင်အတိအမှပြုရအောင်မှာဖြစ်ပါတယ်ရှင်အပတ်စဉ်တင်ဆက်တဲ့ကဘာတလွားထူးခြားဆံပြသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတင်းငွေနေညအစီအစဉ်တွေကိုနားဆင်နေရတာပါတင်းလာနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့တင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်
ပိနေငန်တစည်းတလုံးနဲ့ရှိရထောက်ခံထားတဲ့ဘာစီလိုနာမြို့ကလူလူချီတက်ပွဲကိုလူပေါင်း3000ချီပါဝင်ခဲ့ကြတယ်လို့ရဲကပြောပါတယ်။ကာတာလိုနီးယားအစိုးရကိုဖျက်သိမ်းပြီးခွဲထွက်ရေးလှုပ်ရှားမှုကိုချေမှုန်းလိုက်တဲ့စပိန်အစိုးရရဲ့ဆောင်ရွက်ချက်ကိုထောက်ခံတဲ့အနေနဲ့ကာတာလိုနီးယားရဲ့မြို့တော်မှာလူလူချီတက်ပွဲကိုကျင်းပခဲ့တာပါ။တချင်းကကိုပိုင်အုပ်ချုပ်ခွင့်တူတူတန်တန်ရခဲ့တဲ့ကာတာလိုနီးယားဒေသကိုစပိန်ဗဟိုအစိုးရကလွှဲပြောင်းရယူလိုက်တဲ့အပေါ်ဒီမိုကရေစီညှိကြငြိမ်းချမ်းစွာဆန့်ကျင်ကြဖို့ယာရုကဖယ်ရှားခံရတဲ့ကာတာလန်ခေါင်းဆောင်ကာစ်ဖြူတမောင်းကလည်းတိုက်တွန်းနေပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကဟိုတယ်ကိုအယ်ရှာဘတ်စစ်သွေးချော်တွေဝင်ရောက်စီးနှင်တိုက်ခတ်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရမှုတွေဖြစ်ခဲ့ပြီးနောက်မှာတော့ဆိုမာလီယာရဲချုပ်နဲ့ထောက်လှမ်းရေးအကြီးအကဲတို့ကိုယာရုကဖယ်ရှားလိုက်ပါပြီ။မြို့တော်မိုဂါဒီရှုကနာမည်ကျော် NASA Helplight 2 ဟိုတယ်မှာဖြစ်ခဲ့တဲ့တိုက်ခတ်မှုတွေအတွင်းအနည်းဆုံးလူ23ယောက်တေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရပါတယ်။စစ်သွေးကြွတွေကမနစ်စနေနေ့တုန်းကဟိုတယ်အဝင်ဂိတ်ကိုကားပုံခွဲတိုက်ခိုက်ပြီးတဲ့နောက်မှာဟိုတယ်ရင်းကိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်ရုရှားရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းပထမဆုံးဆွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်တဲ့အကြောင်းသတင်းဌာနကြီးတွေကဖော်ပြကြပါတယ်။အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာဦးဆောင်တဲ့စုံစမ်းစစ်ဆေးမှုရလဒ်တွေအပေါ်အထူးခုံရုံးရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီး CNN သတင်းဌာနကပြီးခဲ့တဲ့တောက်ကြာနေ့ညနေခင်းမှာအစောဆုံးဖော်ပြခဲ့တာဖြစ်ပါတယ်။ဆွဲချက်တင်ခံရတဲ့ဘသူမဆိုအစောဆုံးတနင်္လာနေ့ကစပြီးဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့ဆိုပါတယ်။ဘလို့ဆွဲချက်တင်နဲ့ဆွဲဆိုထားတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
တရင်ချင်းချုပ်ကိုမတ်တကင်ထိုက်ကျင်းညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonya ဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးကိုဝေဖန်အကြံပေးလို့ရတော့ View ရဲ့ email လိပ်စာ bemis@viewnews.com မှာစာရိုက်သားပေးပို့နိုင်ကြပါတယ် View ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.